အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာတနင်္လာနေ့မှာကိုဗစ် -19 ကာကွယ်ဆေးထိုးခဲ့ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့မစ္စတာဘိုင်ဒန်ကသူ့နေထိုင်ရာဒယ်လာဝဲပြည်နယ်နယူးယောက်ကခရစ်စတီယာနာဆေးရုံမှာ Pfizer ကုမ္ပဏီထုတ်ကာကွယ်ဆေးကိုထိုးခဲ့တာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးကိုလူတွေယုံကြည်မှုရှိလာစေရတဲ့သူဆေးထိုးတာကိုရုပ်တံကနေထုတ်လွှင့်ပြသခဲ့တာပါ။ American ခေါင်းဆောင်တွေတဲကဒုသမ္မတ Mike Pence နှစ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့အထက်လွှတ်တော်အများစုအမတ်ခေါင်းဆောင် Mitch McConnell တို့ကတော့ပြီးခဲ့တဲ့သတင်းပတ်ထင်မှာပဲကာကွယ်ဆေးထိုးခဲ့ကြတာပါ။တောက်ကြနေ့မှာအရေးပေါ်အခြေအနေသုံးကာကွယ်ဆေးအဖြစ် FDA ကဒုတိယမြောက်အတည်ပြုပေးလိုက်တဲ့ American ဆေးကုမ္ပဏီ Moderna ထုတ်ကာကွယ်ဆေးကို American နိုင်ငံတလောမှာတနင်္လာနေ့မှာရရှိကြမှာဖြစ်ပါတယ်။ဒီလအစောပိုင်းတုန်းကအတည်ပြုပေးခဲ့တဲ့ Pfizer BioNTech ရဲ့ကာကွယ်ဆေးနဲ့အခု Moderna ထုတ်ကာကွယ်ဆေးတွေကို American နိုင်ငံတလောကကျန်းမာရေးလုပ်သားတွေနဲ့နာတာရှိဆောင်ရှောက်ရေးဌာနတွေမှာရှိသူတွေကိုပထမဦးစားပေးအနေနဲ့ထိုးနှံပေးဖို့လှုံ့ဆော်နေတာပါသူတို့ပြီးရင်တော့အသက်85နှစ်နဲ့အထက်တက်ကြီးပိုင်းတွေနဲ့မိသက်သမားတွေကျောင်းဆရာတွေနဲ့ကုန်စုံဆိုင်ဝန်ထမ်းတွေကိုဒုတိယဦးစားပေးဖြစ်ထိုးပေးကြမှာပါ